လဘရောင်းတုံဒေသကိုတရုတ်နိုင်ငံသားတွေရောက်ရှိလာတာကျင်းနီစီမံကိန်းအတွက်ဖြစ်ပေမဲ့တစ်ဆက်တစ်ဆက်ထဲအသေးစားစိုက်ပျိုးမွေးမြူရေးလုပ်ငန်းတွေပါရောက်ရှိလာပါတယ်။ဒီလုပ်ငန်းတွေဟာစီမံကိန်းနယ်မြေအတွင်းဖြစ်ပေမဲ့2019ခုနှစ်လောက်ကစပြီးစီမံကိန်းပြင်ပနယ်မြေတွေမှာပါမြင်တွေ့လာပါတယ်။စကိုင်းတိုင်းလွတ်တော်ရင်းမပင်မဲဆန္ဒနယ်ကအမတ်ဦးဖြစ်တဲ့ဒေါ်အောင်မေရီကြုံတွေ့ခဲ့ရတဲ့အဖြစ်အပျက်တစ်ခုကတော့စီမံကိန်းဧရိယာအပြင်ပမှာကြက်ခြံတွေစောက်လုထားတာတွေ့ရတာကြောင့်ဓာတ်ပုံရိုက်နေစဉ်တရုတ်နိုင်ငံသားတူကသူ့ပိုင်ကြက်ခြံပြစ်တဲ့ဓာတ်ပုံရိုက်ခွင့်မပြုဘူးလို့ပြောလာတယ်လို့ဆိုပါတယ်
။ကျမတာဝန်အရာကျမလွတ်တော်ကိုယ်စားလှယ်ဒေသအချက်လက်တွေယူတယ်ကျမရိုက်တယ်လို့ဒါစီမံကိန်းဧရိယာမဟုတ်ဘူးလို့ပြောတော့ဒါဘုရုနေရလဲဆိုတော့ငါပိုင်တာငါပိုင်တာဆိုပြီးတော့အဲ့မှာအဲ့တရုတ်နိုင်ငံသားတယောက်ကအဲ့လိုပြောတယ်ပေါ့နော်။ဟောအဲ့နဲ့ကျမအချင်းညီစီမံကိန်းကစခန်းမှုကိုလှမ်းခေါ်ရတယ်လှမ်းခေါ်တဲ့အခါမှာဒီတရုတ်နိုင်ငံသားကိုခစ်ပါလို့အဲ့လိုပဲပြောလိုက်တာအဲ့ဒါဆိုတော့သူကတရားလည်းမဝင်ဘူးအဲ့မှာလက်မှတ်ထိုးပြီးတော့စီမံကိန်းခွင့်ပြုထားတာကကျင်းနီစီမံကိန်းကိုပဲခွင့်ပြုတာအဲ့တက်ချံတွေပါလုပ်နေတယ်အဲ့2019ကတည်းကကျမတို့ကသိလိုက်ရတယ
်ဒီကိစ္စနောက်ပိုင်းမှာအသေးစားလုပ်ငန်းတွေဒေတာတွင်ဘယ်နှခုခွင့်ပြုထားပါသလဲလို့လွှတ်တော်တွင်မှာမေးမြန်းခဲ့ပါတယ်
ပေါ်မှာမေးတော့ဝန်ကြီးကတက်ဆန်ပြီးတခုမှမရှိပါဘူးလို့ပဲဖြေသွားတယ်။အဲ့လိုဖြေသွားတယ်။အဲ့ဆိုတော့တကယ်အမှန်တကယ်ဝင်စစ်တဲ့အခါမှာ SME လုပ်ငန်းတွေတော့တရားမဝင်ဖွင့်မပြုဘဲနဲ့လုပ်နေတဲ့မဟာတွေပိုက်ဆိုင်ထုတ်တဲ့စက်ယုံတစ်ခုတွေ့ခဲ့တယ်၊ကြက်ခံတွေ့ခဲ့တယ်၊ပြီးတော့ကြတော့ဟိုပေါ့နော်အုပ်လုပ်ငန်းတွေ့တယ်၊ပြီးတော့မုန်းလုပ်ငန်းတွေတွေ့တယ်။ဒါမှမဟုတ်ပြီးတော့မွေးမြူရေးအနေနဲ့ဝယ်မွေးမြူရေးတွေ့တယ်၊နွားမွေးမြူရေးတွေ့
တော့အောင်မေကြီးပြောပြတာပါစီစဉ်မှုတွေပြုလို့ရမှာတော့တချို့လုပ်ငန်းတွေမှာဒေသခံပြည်သူတွေနဲ့တွဲလုပ်တာမျိုးတွေရှိပေမဲ့လုပ်ငန်းအများစုမှာဒေသခံပြည်သူတွေမသိတဲ့လုပ်ငန်းတွေဖြစ်ပါတယ်။အဲ့ဒါက2019ခုနှစ်ကအခြေအနေပါ။နောက်ပိုင်းမှာတော့ဒေသတွင်းစီမံကိန်းဧရိယာအပြင်မှာဖျဲစိုက်ခင်းလိုမျိုးတွေအများအပြားပေါ်လာပါတယ်။အဲ့ဒီစိုက်ခင်းတွေကိုမြန်မာနိုင်ငံသားကုမ္ပဏီကလုပ်ကင်ပေမဲ့တရုတ်နိုင်ငံသားကျွမ်းကျင်သူတွေတရင်ဝင်ဗီဇာနဲ့လာရောက်လုပ်လို့ကြပါတယ်။စစ်ဆေးကြည့်တဲ့အခါမှာဗီဇာမရှိသူတွေပါတွေ့ရတယ်လို့ဒေါ်အောင်မေကြီးကပြောပါတယ်။စီမံကိန်းဧရိယာအတွင်းလုပ်ကိုင်နေတဲ့လုပ်ငန်းတွေနဲ့ပတ်သက်ပြီးအပြင်လူဝင်ရောက်ဖို့မလွယ်ကူပါလို့ဒေါ်အောင်မေကြီးကပြောပါတယ်။အထူးကပြဿနာဟာစီမံကိန်းဧရိယာအတွင်းမြန်မာနိုင်ငံသားအနည်းငယ်သာရှိနေခြင်းမှာစီမံကိန်းမှာမြန်မာနိုင်ငံသားတွေကိုအလုပ်ပေးတယ်လို့ဆိုပေမဲ့အနည်းငယ်သာဖြစ်တယ်လို့ဒေသခံတွေကပြောပါတယ်။အလားတူပဲအသေးစားလုပ်ငန်းတွေမှာလည်းဒေသခံတွေဝင်လို့ရတာသိမရှိဘူးလို့မိုးကြိုးပြင်းရွာသူဒေါ်ဝါကပြောပြပါတယ်
။ကျွန်မလူသမားခေါ်တယ်ပါလို့နွန်ပုတ်ပက်တဲ့မျက်စိုက်တဲ့သူတို့ကတကယ်အရေးကြီးတဲ့မိဟာအနေနဲ့မြန်မာလူသမားရဲ့ကြားပေါင်းကြုံတယ်။သူတို့တရုတ်ကိုဟာပဲရောက်လာတဲ့အခါကျတော့မမြင်အောင်နေမှာပေါ့သူအော်ဒါတိုင်းနဲ့တခါတည်းပြီးအော်ဒါတိုင်းကြီးတော့အမြင်ကြီးတွေကိုနေအဲ့ဒီမှာဟာစီဇက်တွေပါရောရှိရဲ့တဲ့ရောက်ဘူးတဲ့သူကတော့ပြောတာပေါ့စက်တေးရတန်းစက်တေးတဲ့အဲဘယ်မှာမဖောက်တဲ့စက်ကစားရှိရတဲ့ကိုကြီး
တစ်ဆက်သေးဇီရောရွာစမ်းမြဝရီကျောင်းတိုက်ကဆရာတော်ဥအာလောကမိန်ကြားတာကအ
ဲဒီထဲမှာတော့သူတို့အကုန်လုံးဒီထဲမှာအကုန်ရှိတယ်ဟိုရေတန်းစက်ယုံလည်းရှိတာပဲပိုက်စက်ယုံလည်းရှိတာပဲခုနပြောသလိုနွားမွေးမြူရေးငားမွေးမြူရေးကြက်မွေးမြူရေးအရင်ကတော့ဒီထဲမှာဟိုတောင်သူတွေရဲ့မြေရာတွေနဲ့နေသိသိတဲ့ထပင်နေလို့ရှားပင်နေလို့ပါလာတယ်အဲ့ဒါတွေတောင်မှနဲ့ကာကွယ်ရှင်နေပုံစံမျိုးလုပ်တဲ့ဟိုအလုံးနေပေါ့ဗျာအဲ့ဒါမျိုးတွေလုပ်တာတွေတောင်မှဒီထဲမှာရှိနေတာပေါ့အဲ့တော့သူတို့ကဒါတွေလည်းတရုတ်ဟိုဒီနဲ့လောက်ကင်ဆောင်ရွက်ကြတာပဲဒါလည်းသူတို့တရုတ်ဟိုစီးပွားရေးပဲပေါ့ဗျာ
လဘရောင်းဒေသဟာတရုတ်မျိုးကြီးတမျိုးလိုဖြစ်နေပြီလို့ဆိုကြပါတယ်အခုလိုစီမံကိန်းနဲ့နှွယ်ပြီးဝင်လာတဲ့တရုတ်နိုင်ငံသားတွေနဲ့ပတ်သက်ပြီးသခိုင်းတိုင်းလူဝင်မှုကြီးကြပ်ရေးဝင်ကြီးဦးမိုးကျော်သူကိုမေးကြည့်ပါတယ
်ဒီနယ်ကဝင်ထွက်စင်းနေအားလုံးလာကျွန်တော်ရှင်းပါရှိကျွန်တော်တို့ရုံးကိုအိုက်ချာလေးပေါ့တိုင်းဦးစီးကိုနိုင်ငံသားတဲကိုနေထိုင်တဲ့ခါနဲ့ပတ်သက်ပြီးတော့မှတတိုင်းလုံးမှာရှိတဲ့ခါတွေကကျွန်တော်တို့ကစင်းကောက်ယူထားတာရှိတယ်အဲ့တော့တဲကိုနေတိုင်းမှာဆိုလို့ရှိရင်ကျွန်တော်တို့တိုင်းစုရဲ့ community ကယူပြီးမှပဲဒီဒီခြားစီးပွားရေးလုပ်ငန်းတွေလုပ်ကြဝင်ပေးရလေဒီ site လေးမှာပဲဖြစ်ဖြစ်ကျင်းနီစီမံကိန်းမှာပဲဖြစ်ဖြစ်အားလုံးကတော့ကျွန်တော်တို့စီမံအကုန်လုံးမှတ်တမ်းမှတ်ရနဲ့ကျွန်တော်တို့ရဲ့ခီးသွားလာတဲ့ပုံစံတွေအစပေါ့ကျွန်တော်တို့မှတ်တမ်းမှတ်ရာတွေသိထားတာရှိတယ
်နိုင်ငံသားတွေနဲ့ပတ်သက်ပြီးမှတ်တမ်းမှတ်ရာတွေထားရှိတယ်ဆိုပေမဲ့တရားမဝင်ဝင်ရောက်လာတာတွေတွေ့ရှိအရေးယူခဲ့တာတွေလည်းရှိပါတယ်လို့ဆိုပါတယ်ဒေသခံတွေဘက်ကတော့ဒီအတွက်စိုးရိမ်စိတ်တွေဖြစ်ပေါ်နေပါတယ်
ကိုရိမ်မှုကဘလို့ရှိလဲဆိုတော့မန္တလေးလည်းဘယ်နေရာပဲကြီးလိုက်ကြီးလိုက်တော့တရုတ်နိုင်ငံသားတွေရဲ့လုပ်ငန်းတွေပဲစားတောက်ဆိုင်တွေတော့ဟိုပါတော့လုပ်ငန်းရှင်ဆိုရင်တရုတ်တွေကများတယ်ဟိုအဲ့ဆိုတော့ကျတော့မန္တလေးမြို့ပေါ်တော်မှာတော့လွှမ်းမိုးပြီးပြီဆိုရင်သခိုင်းတိုင်းကိုလွှမ်းမိုးတော့မှလာတော့စီသူတွေကတော့စိုးရိမ်နေအခုဆိုရင်ရင်းမင်းခရိုင်တွေကတော့တော့လက်တွေပဲငံလုံးအနေထားနဲ့ဒီမှကင်းကြီးနှစ်ခုတရုတ်နိုင်ငံသားတွေရင်းနှီးထားတဲ့ကောင်းမနီဖြစ်နေတယ်အဲဆိုတော့အဲ့ရနေအဲ့စီမံကိန်းကနေနှီးနွယ်နှီးနွယ်လိုက်လာတာဆိုတော့ကြတော့ကျမတို့သခိုင်းတိုင်းမှာတရုတ်တွေတော်တော်လေးကိုလွှမ်းမိုးမှုများနေပြီလို့တော့ကျမတို့တော့ယူဆလို့ရတဲ့အတွက်ပြည်သူကတော့စိုးရိမ်နေက
ြဒေါအောင်မေကြီးပြောပြသွားတာပါသခိုင်းတိုင်းတွင်မုံရမြို့အနီးမှာဝမ်ပောင်းကုမ္ပဏီကဆောင်ရွက်နေတဲ့လက်ပောင်းတောင်စီမံကိန်းနဲ့ရန်စီကုမ္ပဏီကလုပ်နေတဲ့ကျေးစင်တောင်စီမံကိန်းစတဲ့တရုတ်စီမံကိန်းကြီးနှစ်ခုဟာတရုတ်နိုင်ငံသားတွေကိုအလုံးရင်းနဲ့ဝင်လာနေစေပါတယ်။တရားဝင်ရောတရားမဝင်ဝင်ရောက်နေတာကတော့အသေးကြပါ။ဒေသခံတွေကတော့တတိအနေထားနဲ့ရှိနေကြပြီလို့ပြောနိုင်ပါတယ်ခင်ဗျာ။